ဒီတစ်ပတ်ပြောချင်တဲ့အကြောင်းကတော့လယ်မြေစီးရင်ပောက်တဲ့မြေပေါ်ကငါးကန်တွေကိုလက်ဆယ်ဝန်ကြီးဌာနကတေအေကဆယ်သိန်းဒဏ်ရိုက်မယ်ဆိုပြီးလုပ်နေတဲ့အကြောင်းပဲဖြစ်ပါတယ်ဒီလိုသားတကယ်ပဲတေအေကကိုငွေဆယ်သိန်းဒဏ်ရိုက်လိုက်ရင်ကိုယ့်လေပေါ်မှာတပိုင်းတစ်နိုင်ငါးမွေးမြူရေးလုပ်နေတဲ့တောင်လူလေသမားတွေအတွက်ဘလို့အကျိုးဆက်တွေဖြစ်ပေါ်လာနိုင်နေဆိုတဲ့အချက်တွေကို တွေကိုလေယာမြေဥပဒေကိုချိုးပေါက်တယ်ဆိုပြီးတေအကကိုငွေဆက်သိန်းတန်ရိုက်ဖို့လယ်စေဝန်ကြီးဌာနကပြင်ဆင်နေတဲ့ကိစ္စပါ2012ခုနှစ် AB မှာအသစ်ထွက်လာတဲ့လေယာမြေဥပဒေအရလယ်မြေပေါ်မှာစဘာမဆိုင်ခြင်းရင်ဒီပြင်တိနံပြောင်းဆိုင်ဖို့ရှောက်ထားနိုင်ပေမဲ့စိုက်ပျိုးရေးမဟုတ်ဘဲနဲ့တခြားလုပ်ငန်းလုပ်ကြိုင်မှာကိုတော့ခွင့်မပြုပါဘူးတခြားလုပ်ငန်းလုပ်နေရင်ဒဏ်ကြေးပေးဆောင်ရမယ်လို့ပါပါတယ်ဒါပေမဲ့တကယ်မြေပြင်အနေထားကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာငါးကန်မစွန်ကန်ဧရိယာဧက၄သိန်းခွဲကျော်ကျော်လောက်ရှိတဲ့အထက်မှာ85ရာခိုင်နှုန်းလောက်ကလယ်မြေစည်ရင်းပေါက်တဲ့မြေပေါ်မှာလုပ်ထားကြတာပါတရားဝင်ငါးကန်မစွန်ကန်လိုင်စင်ရထားတဲ့ပမာဏက15ရာခိုင်နှုန်းလောက်ပဲရှိတာပါတရားဝင်လိုင်စင်မရှိတဲ့ငါးကန်မစွန်ကန်ဧက၄သိန်းနီးကမ္ဘာလောက်ထဲမှာကုမ္ပဏီကြီးတွေလုပ်ငန်းရှင်ကြီးတွေလိုငွေကြေးပြည့်စုံတဲ့သူတွေပိုင်ဆိုင်နေတဲ့ပမာဏကလည်းအများကြီးပါတယ်ဆိုတာမှန်ပါတယ်။ဒါပေမဲ့တခြားတစ်ဖက်မှာတော့တာမန်တောသူတောင်သားလယ်သမားတွေလုပ်ကင်နေတဲ့ငါးကန်တွေကလည်းအများကြီးပါပဲ။ဒီအကြောင်းကိုနည်းနည်းလောက်အသေးစိတ်ပြောပါမယ်။မြန်မာနိုင်ငံမှာစဘာအတိကစိုက်တဲ့ဒေသကြီးတွေဖြစ်တဲ့ဧရာဝတီတိုင်းတို့ပဲခူးတိုင်းတို့အပြင်ရန်ကုန်တိုင်းမှာပါရင်းနှက်ကွင်းလို့ခေါ်တဲ့နွေရာသီမာတောင်ရေအမြဲရှိတဲ့လယ်မြေတွေအများကြီးရှိပါတယ်။ဒီရင်နဲ့ကွင်းတွေမှာစဘာအထွက်နှုံးကတိတ်မကောင်းတတ်ပေမဲ့လေကသင်းကိုပေါင်းမြင့်မြင့်တင်လိုက်ရုံနဲ့တပိုင်းတနိုင်သဘောနဲ့ငားမွေးဖို့ကတော့တော်တော့ကိုလွယ်ပါတယ်။ဒီတော့ရင်နဲ့ကွင်းတွေမှာစဘာစိုက်တဲ့လူရှိသလိုစဘာမစိုက်ဘဲငားမွေးနေတဲ့လယ်သမားတွေလည်းအများကြီးရှိပါတယ်။တချို့လယ်သမားတွေကြတော့လေရေတော်မိုးတော်လယ်တွေမှာစဘာစိုက်ရင်နဲ့ကွင်းရေကြီးကွင်းတွေမှာတော့ငားမွေးဆိုပြီးစိုက်ပျိုးရေးနဲ့မွေးမြူရေးကိုတွဲဖက်လုပ်ကင်နေတာမျိုးတွေအများကြီးရှိပါတယ်။ဒါကမြန်မာနိုင်ငံရဲ့ငားမွေးမြူရေးဆိုတဲ့လုပ်ငန်းအနေအထားကိုအများမြင်သာအောင်အကြံဉာဏ်သဘောတင်ပြတာပါ။ဒီတော့တွက်ကြည့်မယ်ဆိုရင်ငားမွေးမြူရေးလုပ်ငန်းဆိုတာတထေးတွေငွေရှင်တေးရှင်တွေကြီးလုပ်နေတာမဟုတ်ကြပဲနဲ့တာမန်တောသူတောင်သားလယ်သမားတွေလည်းလုပ်နေကြတာဖြစ်ပါတယ်။စဘာဆိုင်တဲ့လုပ်ငန်းဆိုတာကအခုခေတ်မှာစားဖို့ကလွှဲရင်ငွေဖို့ငွေရှင်ရဖို့မျှော်မှန်းလို့မဖြစ်နိုင်တဲ့အတွက်လူရည်လည်တဲ့လယ်သမားတွေကရေနဲ့ကွင်းရေကြီးကွင်းတွေမှာဆိုရင်စဘာမဆိုင်ပဲငွေရင်းငွေနီးကိုဖြစ်အောင်ကြံဖန်ရှာဖွေပြီးငားမွေးကြတဲ့သဘောမျိုးပါငွေဖို့ငွေရှင်လေးရအောင်သူတို့နဲ့နီးစပ်တဲ့အလုပ်ပိုလေးတစ်ခုကိုရှာကြံလုပ်ကင်ကြတဲ့သဘောဖြစ်ပါတယ်ဒီတော့ကိုယ့်လယ်ပေါ်မှာကိုတပိုင်းတနိုင်ငားလေးမွေးတာကိုဥပဒေကိုချိုးပေါက်တယ်ဆိုပြီးတေကဆယ်သိန်းသာတကယ်တန်ရိုက်လိုက်မယ်ဆိုရင်တိုင်းပြည်ရဲ့လေယာစိုက်ပျိုးရေးလုပ်ငန်းကဏ္ဍမှာဘလို့အကျိုးဆက်တွေဖြစ်ပေါ်လာနိုင်တယ်ဆိုတာကိုသုံးသပ်ကြည့်ရအောင်ပါဒီနေရာမှာရှင်းအောင်ပြောချင်တာကကုမ္ပဏီတွေလုပ်ငန်းရှင်တွေနဲ့ပတ်သက်တဲ့အကြောင်းကိုထက်မထွက်ပဲစဘာစိုက်ပျိုးရေးနဲ့တွဲဖက်ပြီးကိုယ့်လယ်ပေါ်မှာကိုတပိုင်းတနိုင်ငားမွေးမြူရေးလုပ်နေကြတဲ့တောင်တူလယ်သမားတွေနဲ့ဆက်ဆက်တဲ့အကြောင်းကိုပဲပြောမှာဖြစ်ပါတယ်လယ်မြေပေါ်မှာရှိနေတဲ့ငားမွေးကန်တွေကိုတကယ်သာတေကဆယ်သိန်းဒဏ်ရိုက်လိုက်ရင်ငကိုကလေးကမှကျွေးထူနေတဲ့မြန်မာလယ်သမားတွေအဖို့ကတော့ဒုက္ခကြီးကြီးတစ်ခုထက်တိုးလာတယ်လို့ဆိုရမှာဖြစ်ပါတယ်နောက်တစ်မျိုးထက်တွေးကြည့်ရင်ဒဏ်ကြေးပေးရမှာဆိုလို့လယ်သမားတွေကငားမွေးတာကိုရက်လိုက်ပြီးငားကန်တွေကိုဘောင်းဖြိုးစပားကင်ပြန်လုပ်ကြတယ်ဆိုပါစို့ဒါဆိုရင်လဲပိုင်းလဲသမားတွေကိုယ်တိုင်လဲရလုပ်ငန်းခွင်ကိုစွန့်ခွာဖို့စိုင်းပြင်းနေကြတဲ့အခုလိုကာလမျိုးမှာတပိုင်းတနိုင်ငားလေးမွေးနေလို့စားဖို့တောက်ဖို့လေးနည်းနည်းပါးပါးအဆင်ပြေနေတဲ့လဲသမားတွေပါလဲရလုပ်ငန်းကိုစွန့်ခွာဖို့စိုင်းပြင်းမဲ့စရင်ဝင်သွားပါလိမ့်မယ်။ဒီတော့ဒီနေရာမှာပြောချင်တာကလဲဆယ်ဝန်ကြီးဌာနအနေနဲ့ဆောင်ရွက်နေတဲ့ဆိုတဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကိုအကောင့်အထည်ဖော်တဲ့နေရာမှာတစ်ခုနဲ့တစ်ခုချိတ်ဆက်မိဖို့အရန်အရေးကြီးတယ်ဆိုတာပါပဲ။စီမံကိန်းတွေကိုအကောင့်အထည်ဖော်တဲ့နေရာမှာလုပ်ငန်းနယ်ပယ်ကဏ္ဍတွေရဲ့ဖြစ်ပျက်နေပုံလက်ပတ်နေပုံအခင်းအကျင်းတွေကိုတခုချင်းစီတွက်ချက်တာအပြင်တစုံလုံးကိုလည်းမြင်နိုင်ဖို့လိုပါတယ်ဒါမှမဟုတ်ရင်တော့စဘာစိုက်တဲ့မြေမှာစဘာမစိုက်ပဲဒီပြင်လုပ်ငန်းတွေလုပ်နေရင်စဘာအထွက်ပမာဏကျမှဆိုးလို့ဆိုပြီးမကြအောင်ထိန်းကွက်တဲ့လုပ်ငန်းတွေကြောင့်ပဲတကယ်လက်တွေမှာမထင်မှတ်တဲ့ပြောင်းပြန်ရလဒ်ဆိုးတွေထွက်ပေါ်လာနိုင်ပါတယ်ဒါကြောင့်ငါးကန်တွေကိုဒဏ်ကြေးရိုက်ဖို့လုပ်တဲ့နေရာမှာစဘာကင်းတွေစီကိုရိုက်ခတ်လာနိုင်တဲ့ကြက်တွေကိုပါထည့်သွင်းတက်ချက်ဖို့လိုပါကြောင်းတင်ပြလိုက်ပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။